ကရင်ပြည်နယ်မြဝတီ KI မှာတရားဆောက်လို့ရေးလုံနေတဲ့အလုပ်သမားတွေကို KNU ကရင်အမျိုးသားအစည်းအရုံးရဲ့လက်နက်ကိုင် KNDO အဖွဲ့ကဖမ်းဆီးတပ်ဖြတ်တယ်ဆိုပြီးစစ်ကောင်စီရဲ့ထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့ KNDO ကညှင်းပယ်လိုက်ပါတယ်။အရသား49ယောက်ကို KNDO ကဖမ်းဆီးပြီး25ယောက်ကိုရဲရဲစက်စက်တပ်ဖြတ်ခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာပါ။ဒီလူတွေကိုလုံခြုံရေးအရဆက်လက်ဖမ်းဆီးထားတယ်လို့ KNDO ဘက်ကတုံ့ပြန်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ Marking Pew Twitter ကပြောပြပါမယ်ခင်ဗျာ။
မြောင်းရီခရိုင်ဝေါ်လီမြို့မှာနယ်နီကန်တက်ကဆောက်လုပ်နေတဲ့ဥဟုချောင်းတရာဆောက်လုပ်ရေးလုပ်ငန်းခွင်ကအလုပ်သမား48ယောက်ကိုကရင်မျိုးသားကာကွယ်ရေးတပ်မတော် KNDO ကမေလ31ရက်နေ့မှာဖမ်းဆီးပြီးဒီထဲက25ယောက်ကိုရဲရဲစက်စက်တပ်ဖြတ်မြေမြုပ်ခဲ့တယ်လို့စစ်ကောင်စီကဒီနေ့ဇွန်လ14ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာမှာဖော်ပြပါတယ်။ KNDO ကဗိုလ်ကြီးအဆင့်ရှိသူစောပါဝါဦးစီးတဲ့အင်အား30လောက်ရှိတဲ့အဖွဲ့ကအမျိုးသား31ယောက်အမျိုးသမီး6ယောက်နဲ့ကလေးငယ်10ယောက်ကိုဖမ်းဆီးခေါ်ဆောင်သွားပြီးအမျိုးသား25ယောက်ကိုတပ်ဖြတ်ခဲ့တယ်လို့သတင်းထဲမှာရေးထားပါတယ်။အသက်ခံရတဲ့သူတွေကိုတပ်ပုံတွေကဖော်ပြထားတဲ့သတင်းစာပါသတင်းနဲ့ပတ်သက်လို့ KNDO ပြောရေးဆိုခွင့်ရှိသူစောဝါနေမှုကိုမင်းမြတ်ရမှာသူကအခုလိုညင်ဆိုပါတယ်
။ဖမ်းဆီးထားတယ်ဆိုတာတော့မှန်တယ်ကို။ဒါပေမဲ့တပ်ဖြတ်တဲ့ကိစ္စတော့မဟုတ်ဘူး။အဲ့ဒီတင်ရတော့မမှန်ပါဘူးခင်ဗျ
။ဝေါ်လီမျိုးနဲ့ကနေလေးကြီးရွာနာကဥဟုချောင်းတရာတိဆောက်ရေးလုပ်ငန်းဟာဒေသဖွံ့ဖြိုးရေးအတွက်ဖြစ်ပြီးအခုလိုရက်သားတွေအကြောင်းမဲ့တက်ဖြတ်ခံရတာဟာအကျန်းဖက်လုပ်ရဖြစ်တဲ့အကြောင်းဒီကနေ့ထုတ်ချင်းမုံနယ်မြမအလင်းသတင်းစာမှာဖော်ပြထားတာပါ။ဒါပေမဲ့ KNDO ဘက်ကတော့သူတို့ဖမ်းဆီးလိုက်တဲ့တရားစီမံကိန်းလုပ်သားတွေဟာစစ်တဲ့အတွက်ထောက်လန်းနေကြသူတွေဖြစ်တယ်လို့ VOA ကပြောပါတယ်
။သူတို့ကဘလို့ဒီတရားဆောက်လုပ်နေတာလဲကြာပြီဗျ။မိကကတော့ကြာပြီ။အဲ့ဒါကိုဆောက်လုပ်မှုအကြောင်းပြပြီးတော့ဗျာသူတို့ကနည်းနည်းသုံးဖို့မျိုးလုပ်ငန်းတွေမှာခေါင်းရလာတာမျိုးလေးရှိတယ်။နောက်ပြီးတော့ကကျွန်တော်တို့ဒီ KNU ထိတုံးနေနေတဲ့စကိုင်းကိုသူတို့တရားလုပ်ငန်းကိုတောင်းပြပြီးတော့ drone နဲ့ကျွန်တော်တို့ထောက်လန်းတာမျိုးရှိရဲ့စကိုင်းကိုတပ်ပုံရိုက်တာမျိုးရှိတဲ့အခါကျွန်တော်တို့ဒါမျိုးလက်တမလို့ကျွန်တော်တို့ပြောထားပြီးသားဒါကိုသူတို့လက်မခံဘူးစလုပ်တဲ့အတွက်ကျွန်တော်တို့ကအတိအကျတောင်းဖြစ်တယ်ပေါ့နော်ဒီကြီးတပ်ပုံမျိုးသူတို့ရောက်ဆောင်လာတယ်ဆန်းစည်းတဲ့အခါမှာလည်းတပ်ပိခံပစ္စည်းတွေလည်းအပေါင်းကျွန်တော်တို့ကိုရတာရှိရဲ့လေ
ဖမ်းဆီးထားတဲ့48ယောက်ထဲက22ယောက်ကိုတော့ပြန်လွှတ်ပေးလိုက်တဲ့အကြောင်းစောဝါနေမှုကပြောပါတယ်။အမျိုးသား6ယောက်အမျိုးသမီး6ယောက်နဲ့ကလေးငယ်10ယောက်ပြန်လည်လွတ်မြောက်လာကြပြီး6ယောက်မှာလက်နက်ငယ်ဒဏ်ရာတွေရထားလို့ကုသပေးနေတယ်လို့စစ်ကောင်စီကပြောဆိုထားပါတယ်။ဒီဒဏ်ရာတွေဟာစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်မှုကြောင့်ရခဲ့တာဖြစ်ကြောင်း KNDO ဘက်ကတုံ့ပြန်ထားပါတယ်။အဆက်မပြတ်ပစ်ခတ်မှုတွေကြောင့်လည်း KNDO ဘက်ကတပ်သား2ယောက်လည်းကြာဆုံးခဲ့တဲ့အကြောင်းစောဝါနေမှုကပြောပါတယ်။
အစည်းအဝေးစဉ်မှာပဲဒီဘောစားစားစားစိတ်ကောင်းစီပေါ့နော်စိတ်ကောင်းစီအခါနဲ့လက်လက်ကြီးပြစ်ခတ်မှုရှိတယ်ရှိတဲ့အခါမှာလက်လက်ကြီးကစားစီခံရတဲ့စစ်သားတွေနားကိုကြားရမျိုးရှိနေရှိတယ်ခင်ဗျာပြစ်စင်ကအမှန်အဲ့လိုမျိုးဖြစ်တာခင်ဗျာ
တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့သတင်းပြန်ကြားရေး website မှာတော့တိတ်ဆုံးသူတွေအတွက်သက်ဆိုင်ရာရဲစခန်းမှာတင်မှုတိတ်ခင်ဆောင်ရွက်နေပြီးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့အကြမ်းဖက်အဖွဲ့ကိုချေမှုန်းနိုင်ရေးအတွက်လုံခြုံရေးလုပ်ငန်းတွေဆက်လုပ်သွားမယ်လို့ရည်သားထားပါတယ်ကရင်ပြည်နယ်မြဝတီမြို့ပေါ်မှာစစ်အုပ်ချုပ်ရေးကောင်စီတပ်တွေနဲ့ကရင်ပြည်နယ်အခြေစိုက်လက်နက်ကိုင်တပ်တွေဇွန်လအစောပိုင်းကစပြီးတော့တိုက်ပွဲတွေဖြစ်နေတာပါအထူးသဖြင့်ဝေါ်လီနယ်ဖလူးမြို့နယ်တွေမှာပြည်သူ့ကာကွယ်ရေး PDF တပ်တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော် DGPA ကရင်ငြိမ်းချမ်းရေးကောင်စီ KNLAPC နဲ့ကရင်မျိုးသားစီယုံ KNU ဥက္ကဋ္ဌဟောင်းဗိုလ်ချုပ်များရဲ့တာဦးဆောင်နဲ့ကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO တို့နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဖြစ်နေတာပါရှင်
မှတ်ခင်ပြည့်ပြပြခဲ့တာပါခင်ဗျာ